ထိုင်နိုင်ငံမှာရွေးကောက်ပွဲအနိုင်ရမူဖော်ဝါပါတီခေါင်းဆောင်တစ်ကိုခန့်အပ်လိုက်ပါတယ်ခေါင်းဆောင်ဖီတာလင်ဂျာရဝတ်နှုတ်ထက်ခဲ့ပြီးတဲ့နောက်အရင်ကပါတီအတွင်းရေးမှူးချုပ်တာဝန်ယူခဲ့တဲ့အသက်44နှစ်အရွယ်ချိုက်ထဝတူလာတုံကိုခေါင်းဆောင်တစ်အဖြစ်ယာယီရွေးချယ်လိုက်တာဖြစ်ပါတယ်ခေါင်းဆောင်ဟောင်းဖီတာကိုဝန်ကြီးချုပ်မလုပ်နိုင်အောင်လွတ်တော်ထဲမှာစစ်တပ်ခန့်အမတ်တွေနဲ့ကွန်ဆာဗေးတစ်လွတ်တော်အမတ်တွေကကန့်ကွက်ခဲ့ကြသလိုရမင်းတန်ကြားထုတ်လို့ဤလုံငန်းတစ်ခုမှာအစုချေရပါဝင်နေဆိုတဲ့တိုင်ကြားချက်ကိုစစ်ဆင်းနေတာကြောင့်အခြေခံဥပဒေခွန်ရုံးကနေလွတ်တော်အမတ်အဖြစ်ကယာယီဖယ်ရှားထားပါတယ်။ဒါကြောင့်သူ့ပါတီအနေနဲ့လွတ်တော်မှာအတိုက်ခံပါတီဖြစ်ဆောင်ရွက်လို့ရနိုင်အောင်ဆိုပြီးပါတီခေါင်းဆောင်တာဝန်ကနေစက်တင်ဘာ15ရက်နေ့မှာဖိထွာနှုတ်ထွက်ခဲ့တာဖြစ်ပါတယ်။ဖိထာလွတ်တော်အမတ်ဖြစ်ပြောင်းမဝင်လာမချင်းသူ့အနေနဲ့ယာယီတာဝန်ထမ်းဆောင်မှသာဖြစ်တယ်လို့လည်းအခုအသိရွေးခံရတဲ့ချိုက်ထဝက်ကသတင်းတောက်တွေကိုဒီကနေ့ပြောပါရခင်ဗျာ။